ဟုတ်ကဲ့ပါဘုကလေးမြို့နယ်ဂရုံကနီရွာကတော့ရွာကြီးတစ်ရွာဖြစ်ပြီးတော့မုန်တိုင်းတန်ခံရပေမဲ့အပြက်စီးအဆုံးရှုံးကတော့ဘီးနားမှာရှိတဲ့ရွာလေးတွေလောက်မများဘူးလို့သိရပါတယ်တိတ်ဆုံးသူအများစုကလည်းပင်လယ်ပြင်ကိုထွက်ပြီးအလုလုသူတွေဖြစ်ပါတယ်တရွာလုံးအပြက်စီးက20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းလောက်ပဲဖြစ်ပါတယ်ဒါကြောင့်အနီးအနားရွာတွေကဒုက္ခသည်တွေလာရောက်ခိုလုံနေကြတာပါဒုက္ခသည်တွေရဲ့စားရေးတောက်ရေးနဲ့ပတ်သက်ပြီးရရွာလူထုကပဲအကူအညီပေးနေတာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်ရန်ကုန်ဘက်ကရောက်လာတဲ့ပုဂ္ဂလိကလူရှင်တွေကိုလည်းအဓိကအားထားနေရတယ်လို့ပြောပါတယ်မုံတိုင်းတန်ခံပြီးရရွာလူထုကကိုထူကိုထပျက်စီးတွေကိုပြင်ဆင်ဆောင်ရွက်နေခြင်းကယ်ဆယ်ရေးပစ္စည်းတွေအလုံးအင်းနဲ့ရောက်လာတဲ့အချိန်မှာတော့တတ်မှတ်66ကအကူညီပေးတဲ့ပုံစံမျိုးလုံညုံရင်းယူတဲ့ပုံစံမျိုးနဲ့ရောက်လာတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တတ်မှတ်66ဝင်ရောက်လာပြီးမေလကုံပိုင်းမှာတော့ဒုက္ခသည်တွေအားလုံးကိုရွာကနေနှင်ထုတ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့စစ်တပ်အတွက်လမ်းပေါက်ဆရာကစတောက်တူမေရအလုပ်တွေကိုဒုက္ခသည်တွေကိုခေါ်ပြီးခိုင်းနေတာလို့သိရပါတယ်
ရွာသားတွေကဒီကရုံကြီးကရွာနဲ့ကြည့်ရတာဒီကရုံကြီးလာပြီးနေကြတယ်ပေါ့အနေနဲ့အခါမှာတပတ်တယ်နေတဲ့နေတဲ့အခါမှာစာတင်ကျောင်းထဲမှာနေတယ်နေတာကိုအဲ့ဒီဒါဆက်ဘက်ရောက်ကတချောင်းမှုလို့ပြောပါတယ်အဲ့သူကဖယ်ခိုင်းတယ်တိုင်းတဲ့အဲ့ဒီလူတွေကတော့ကျွန်တော်တို့ဟောပေါ့ဒီကရုံကြီးအပိုင်းရွှေစားရဲချုံးဆိုတဲ့ဟိုရွာရှိတယ်ဗျအဲ့ဒီရွာမှာကျွန်တော်တို့ဘုန်းကြီးတပားကနေရွာပြေးပြီးကျက်တင်ထားရပါတယ်အဲ့ဒီကျက်တင်ထားတဲ့တပတ်တွေကဘာဖြစ်လဲဆိုတော့ဟိုပါတော့နော်အဲဒီတဲမှာတစ်ခါကလေးပြောဟိုပါပေါ့ခေါ်ရခင်ဗျခေါ်ပြီးတော့အဲ့လိုအုံတော့နေခန်းခိုင်းပြီးတော့လမ်းလိုခိုင်းတာမျိုးအဲ့လိုရှိပါတယ
်ဒါကတော့ဒေသခံတူပြောပြသွားတာပါဒုက္ခသည်တွေကိုဂရုံကြီးရွာကနေမရွှေ့ခိုင်းခင်အချိန်တုန်းကလည်းဒုက္ခသည်တွေကန်းကြီးတလျှောက်ရေမျောကန်းတင်ဖြစ်နေတဲ့မုန်တန်းကြောင့်ပျက်စီးနေတဲ့အပျက်စီးတွေကိုသွားပြီးကောက်နေတာကိုလည်းစစ်တပ်ကသိမ်းယူတယ်လို့ဆိုပါတယ
်အပျက်စီးတွေပေါ့နော်ကွာဟိုငါတစ်ဆက်ဒီမှာတော့ပြည့်ရပြီပေါ့ငါနဲ့ပြစ်တာရှိရကွာကိစ္စပေါ့အဲ့တော့လိုက်ကောက်တယ်လိုက်ကောက်တဲ့အခါမှာအဲ့တော့လိုက်ကောက်ပြီးတော့သူဒီအားရုံလေးနဲ့ကျန်တယ်ပေါ့နော်အဲ့လိုမျိုးတွေ့ရင်ဆရာစစ်တပ်ကဖမ်းနိုင်ရအဖမ်းပြီးတော့အဲ့လိုငါချစ်ချူကိုကျွန်တော်တို့ကလည်းမသိရပါဘူးနောက်ပြီးတော့အဲ့လိုပင်ငါးနဲ့ပြန်လာတယ်ပေါ့အလုံးပြုတဲ့ဖလိုဝေါ်ပဲတော့တယ်တိုင်ကြီးကြီးတယ်တိုင်ကြီးရဲ့ဝန်တိုင်းပြစ်တဲ့အခါမှာဟိုကွာရှောက်ညောကြတာပေါ့အညောရအောင်ကြာသားရဆယ်တယ်အဆယ်အောင်တွေ့စစ်တပ်ကဖမ်းပါတယ်အဲဒီအခုအဲ့ဒီတိုင်ကြီးလူအခွန်တွေကိုတော့ဒီဘရော်တို့ကလည်းမသိရပါဘူးအသိတတ်လို့ဆိုအဲ့ဒီတိုင်ကြီးတို့တလုံးကိုထုတ်အောင်ပြအောင်အဲ့လိုပြန်ရောက်စားတယ်ဗ
ျအခုလိုခံရတာဒုက္ခသည်တွေတင်တာမကပဲရွာသူရွာသားတွေပါခံရတာလို့ပြောပါတယ်ဒီကိစ္စအပြင်ပိုပြီးဆိုးတာကတော့ဒုက္ခသည်တွေအတွက်ရောက်လာတဲ့ကယ်ဆယ်ရေးပစ္စည်းတွေကိုဖျက်ဆီးလက်စားလုပ်နေတာပဲဖြစ်တယ်လို့ပြောပါတယ်ဒုက္ခသည်တွေအနေနဲ့ရောက်ရှိလာတဲ့ပစ္စည်းတွေရဲ့30ရာခိုင်နှုန်းလောက်ပဲရရှိတယ်လို့ဆိုပါတယ်ဘာပစ္စည်းတွေရောက်လာလဲရဟတ်ရင်နဲ့ရောက်လာလဲဆိုတာ
အချို့တော်များများကတော့ဘာမှန်းမသိရဘူးပေါ့ကွာအဲ့တော့အထုတ်တွေကအလုံးပိတ်တွေဆိုတော့တဲလာတဲလာရတယ်။ဘာမှန်းလည်းမသိဘူး၊ရာလည်းမရဘူးပေါ့ကွာ
။ဘာဘာဆက်လုပ်လဲ။အဲ့ဒါအဲ့ရွာကနေပြောပါဆက်ပြောအပြင်ဒီပြည်နေရာတဲတာတို့ဘာလို့တဲသေးလားသူတို
့။ကြားတယ်မှာဒီပေါ့နော်ငါးလပိုင်း29ရက်နေ့ကနေပြော29ရက်နေ့မှာကိုတော်နေရနေပြောပစ္စည်းတွေထုတ်ရတော့ကြားတယ်ဗျ။ဘာပစ္စည်းတွေအတိအကျမသိရဘူး။အဲ့ဒီကရုံးကနေကနေပါဆက်လေငါးတယ်။ဒါမှမဟုတ်ဆက်လေပဲအတိအကျငါးပါပြောဟိုပါပေါ့ဟိုပါပေါ့နော်။ဆက်လေမတော့မခေါ်ဘူးဗျ။သူတို့လူသူတို့လူနဲ့သူခေါ်ရလို့တင်းကြတယ်29ရက်နေ့က
ဒါအပြင်ဒုက္ခသည်တွေကိုပေးဝေတဲ့ဆံတွေဟာလည်းရေစိုးစပားတွေကိုကျိတ်ထားတဲ့ဆံတွေဖြစ်တာကြောင့်ဝါထိန်နေတဲ့ဆံတွေဖြစ်တယ်လို့ဆိုပါတယ်။ဒီဆံတွေကိုစားပြီးခလေးလူကြီးမကြံဘိုက်နာဘိုက်အောင်နာမျိုးတွေဖြစ်တယ်လို့လည်းသိရပါတယ်။အဲ့ဒီရေစိုးဆံတွေဟာရေစိုးနေတဲ့စပားပိုင်ရှင်တွေတန်ကနေပြီးတော့အာဏာပိုင်တွေကဝယ်ယူလိုက်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။ကြွားပေါ်မှာစပားတွေအများကြီးပိုင်နေလူကြီးရှိတယ်အဲသူရဲ့ဇမားရဲ့ရေစိုးပြည့်ပြွားတယ်ပေါ့နော်အဲ့တော့ရေစိုးပြည့်ပြွားတဲ့သူဇမားပိုင်ရှင်တွေကအဲ့ဒီရောဥက္ကဋ္ဌတို့အဲ့သူကဓမ္မ၆၆ကအဲ့လိုပေါ့ဟိုအနာရှိသူကပြုံးတယ်ကွာရာရှိတွေပေါင်းပြီးတော့အဲ့ဆန်ကိုလည်းအလဲလဲလုပ်တယ်ခင်ဗျရေစိုးဆန်နေနဲ့အဲ့လိုဆန်အကောင်းနေနဲ့ပေါ့နော်အလဲပြီးတော့အလဲထားတဲ့ပုံစံလိုလဲပြီးတော့ကျောင်းနေတယ်ခင
်ဗျဒါကတော့ဂရုံကတိရွာကဒေသခံတူပြောပြသွားတာပါခင်ဗျ